ဒီနေ့တိုင်းတွင်မှာတိကျကိုပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းနိုင်ခွင့်ကိုမူအဖြစ်သဘောတူလိုက်ကြပါတယ်။မနေ့ကနေပြည်တော်မှာကျင်းပတဲ့ဆယ်ကြိမ်မြောက်ပြည်ထောင်စုညီညွတ်ရေးဆွေးနွေးမှုပူးရဲကော်မတီ UPDJC အစည်းအဝေးမှာအဲ့လိုလက်ခံသဘောတူလိုက်ကြတာဖြစ်ပါတယ်။ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါ။ခေတ်ဆက်ဆက်မှာလက်နက်ကန်ပုံကန်လာတဲ့တိုင်းသားတွေရဲ့တောင်းဆိုချက်လည်းဖြစ်တဲ့တန်းတူရေးကိုပိုင်ပြဋ္ဌာန်းခွင့်စတာဒီပေါ်အခြေခံပြီးပြည်နယ်တွေနဲ့တိုင်းဒေသကြီးတွေမှာကိုယ်ပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းနိုင်ခွင့်ကိုမေလ၁၂ရက်မနေ့ကကျင်းပတဲ့ UPDJC အစည်းအဝေးမှာမူအဖြစ်သဘောတူခဲ့ကြတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးညွှန်ကြားမှုချုပ်ဦးစောဒီကမီဒီယာတွေကိုပြောကြားပါတယ်
။အဓိကကျွန်တော်တို့ဆွေးနွေးတဲ့အထောက်အကူကတော့ကျွန်တော်တို့ဒန်းလူရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်ဖက်ဒရယ်ပြည်ထောင်စုမှပါတီစုံဒီမိုကရေစီစနစ်ပါတော်ကောင်းတွေပေါင်း၆ချက်ရှိပါတယ်။
ကျွန်တော်တို့ဒီဖက်ဒရယ်အခြေခံမှုတွေအဲ့အခြေခံမှုတွေမှာလည်းကျွန်တော်တို့တိုင်းပြည်မှာတစ်ခါမှမရှိဘူးတဲ့သဘောတူညီချက်ပေါ့နော်ဥပမာကျွန်တော်တို့ကိုပိုင်ပြဋ္ဌာန်းခွင့်နောက်တစ်ချက်ကကျွန်တော်တို့တိုင်းနဲ့ပြည်နယ်တွေမှာကိုပိုင်ကွန်စတီကျူရှင်းတွေထားရှိဖို့ဒါအကုန်လုံးကသဘောတူတယ
်အခုလိုပြည်နယ်တွေအတွက်ကိုပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲခွင့်ရလာမယ့်အပေါ်ကြိုးစားပေမဲ့ဒေသခံတွေဘလောက်အတိုင်းအတာတိမြန်မြန်တက်တာနဲ့ခံစားခွင့်ရမယ့်အခြေခံဥပဒေမျိုးဖြစ်လာမလဲဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ကြောင်းအမေရိကန်နောက်ဘက်ချမ်းကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းစာပြည်နယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကပြောပါတယ
်ကျွန်တော်တို့ပြည်နယ်တွေကိုအေးတန့်သူဟာသူအခြေခံဥပဒေဆွဲခိုင်းမယ်ဆွဲခွင့်ပြုတယ်ဆိုတာတော့သိကောင်းတာပေါ့အဲ့ဒါကျွန်တော်တို့အနေနဲ့အများကြီးချိုးဆိုတယ်ကိုပိုင်ပြဋ္ဌာန်းခွင့်ကိုပိုင်အုပ်ချုပ်ခွင့်အဲ့ဒါဟာကိုကျွန်တော်တို့အရန်တောင်းတာတွေလိုလားတယ်ဒါပေမဲ့ဘလောက်အတိုင်းအတာအထိဆွဲနိုင်တယ်လဲကိုပိုင်လုံနိုင်ခွင့်ဘလောက်ရှိတယ်လဲအဲ့ဒါတော့အရေးကြီးတယ်ဟလာတကယ်လို့များကျွန်တော်တို့ဆွဲတဲ့ဥစ္စာက2000ဖွဲ့စည်းပုံအောက်မှာပဲဆွဲရမယ်တိချာညွန်ကြားချက်တွေထွက်လာပြီးတော့ဒီညွန်ကြားချက်အတိုင်းဆွဲရမယ်ဆိုရင်တော့ကျွန်တော်တို့ရချင်တဲ့အခြေခံဥပဒေလည်းရမှာမဟုတ်ဘူးအဲ့ဒါကျွန်တော်စိုးရင်တယ်အထက်ကတော့ကျွန်တော်တို့ရှမ်းပြည်နယ်အစိုးရမှာပါဝါအော်သော်ရတီရှိရမယ်နောက်ပြီးတော့မှအခုကောက်တယ်ဆိုလို့လည်းရှမ်းပြည်နယ်အစိုးရကပဲအခုကောက်တဲ့စနစ်ကိုလုပ်နိုင်တယ်နောက်ပညာရေးကျမရေးလမ်းပန်းဆက်တွေရေးကျွန်တော်တရားစာတရှမ်းပြည်မှာထွက်တဲ့တရားစာတပစ္စည်းတွေအားလုံးရှမ်းပြည်ပိုင်တယ်ဆိုရှမ်းပြည်အစိုးရကနေအစိုးရကနေပြီးတော့ရောင်းဝယ်ရမယ်ရောင်းဝယ်ပြီးတော့ရတဲ့ပိုက်ဆံအားလုံးကနေပြီးတော့မှအချိုးကျကျွန်တော်တို့အဲ့ဒီဖက်ဒရယ်အစိုးရကိုကျွန်တော်တို့ပြန်ပေးရမယ်အခုကပြဿနာကဘာလဲဆိုရင်ဥမာကချင်ပြည်နယ်ရှမ်းပြည်နယ်ထက်တညတရားစာတွေအားလုံးကရောင်းပြီးတော့ရတဲ့ငွေအားလုံးကကျွန်တော်တို့ပြည်နယ်ကတပြားမှမပြောင်းဘူး
ရေးဆွဲခွင့်ရလာမယ်ဆိုတဲ့ပြည်နယ်နဲ့တိုင်းဖွဲ့စည်းပုံအခြေခံဥပဒေတွေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေအောက်မှာသာရေးဆွဲသွားရမှာဖြစ်ပါတယ်။မနေ့ကကျင်းပတဲ့ UPDJC အစည်းအဝေးမှာပြည်နယ်နဲ့တိုင်းဖွဲ့စည်းပုံရေးဆွဲရေးအပါအဝင်နိုင်ငံရေးအကြောင်းအရာ21ချက်၊စီးပွားရေးကဏ္ဍအတွက်10ချက်၊လူမှုရေးကဏ္ဍ4ချက်၊မြေယာနဲ့သံရံဇာတကဏ္ဍအတွက်6ချက်စုစုပေါင်း41ချက်ဆွေးနွေးသဘောတူညီခဲ့ကြပါတယ်။ပြည်နယ်နဲ့တိုင်းတွေအတွက်ဖွဲ့စည်းပုံရေးဆွဲရေးအချက်ကိုတော့မေလ24ရက်နေ့မှာကျင်းပမဲ့21ရာစုပင်လုံကြီးလာကံမှာထပ်မံတင်သွင်းပြီးအတည်ပြုချက်ရယူသွားမှာဖြစ်ပါတယ်ခင်ဗျာ